ဂျနီဗာခြေဆိုင်အဖွဲ့ဝင်၄၈နိုင်ငံပါလူ့ခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ်။အခုလိုနှုတ်ထွက်ရတာဟာအစ္စရေးပေါ်လူ့ခွင့်ရေးကောင်စီမှာမကြာခဏဝေဖန်မှုတွေလုပ်ခဲ့ကြတယ်လို့အဖွဲ့ဝင်နိုင်ငံတွေမှာလည်းလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေပါဝင်နေတဲ့အတွက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနစ်ဂျီဟာလီကပြောပါတယ်။အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါမယ်။
2006ခုကစတင်ဖွဲ့စည်းခဲ့တဲ့ဂျနီဗာခြေဆိုင်လူ့ခွင့်ရေးကောင်စီမှာအမေရိကန်ပြည်ထောင်စုကတနည်းကြောကြာမကျေနပ်ချက်တွေဒီပေးချက်တွေပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တဲ့အကြောင်းနိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီတို့အင်္ဂါနေ့ကပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ကြတာဖြစ်ပါတယ်။ဖွဲ့ဝင်၄၈နိုင်ငံပါတဲ့လူ့ခွင့်ရေးကောင်စီဟာကြောင်သူတော်ဆံပြီးအစ္စရေးအပေါ်ခွဲခြားဆက်ဆံမှုပြတ်တားခဲ့တယ်လို့ဝန်ကြီးပွန်ပီယိုကပြောခဲ့ပါတယ
်။လူ့ခွင့်ရေးကောင်စီဟာလူ့ခွင့်ရေးကိုကာကွယ်စောင့်ရှောက်ရမှာတိတ်ကိုအားနည်းပါတယ်။ပိုဆိုးတာကလူ့ခွင့်ရေးကောင်စီဟာကြောင်သူတော်ဆံပြီးတော့ကမ္ဘာမှာအဆိုးဆုံးလူ့ခွင့်ရေးချိုးဖောက်မှုတွေကိုဥပိ္ပခါပြုနေတာတွေ့ရတယ်လို့ကောင်စီထဲမှာလည်းကမ္ဘာပေါ်ကလူ့ခွင့်ရေးချိုးဖောက်မှုအများဆုံးနိုင်ငံတွေအဖွဲ့ဝင်အဖြစ်ပါဝင်နေတာကိုတွေ့ရပါတယ်။လူ့ခွင့်ရေးကောင်စီကအကာအကွယ်မပေးတဲ့အပြင်လူ့ခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်ပေးနေတဲ့အတွက်ကြောင့်မလို့အပြောင်းလဲတွေပေါ်ဆောင်တဲ့နေရာမှာအခက်တာဖြစ်စေပါလေ
။ဒါကြင်လူ့ခွင့်ကောင်စီမှပါဝင်တဲ့အဖွဲ့ဝင်နိုင်ငံတချို့ဟာလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေဖြစ်ပြီးအစ္စရေးနိုင်ငံအပေါ်လည်းတစ်ဖက်တစ်ဖက်ဆက်ဆံခဲ့တယ်လို့ဝန်ကြီးပွန်ပီယိုကပြောပါလေ
။ဒီကဘာကြီးရဲ့အခြေအနေကိုကြည့်ရင်အဖြစ်လူ့ခွင့်ရေးကောင်စီရဲ့လှုပ်ဆောင်ချက်ဟာမအောင်မြင်ဘူးဆိုတာကိုတွေ့ရပါမယ်။ကောင်စီဖွဲ့ဝင်တွေမှာအာဏာရှင်ဆိုးရတွေလူ့ခွင့်ရေးချိုးဖောက်ဆုံးနိုင်ငံတွေဖြစ်တဲ့တရုတ်၊ကျူဘား၊ဗင်နီဇွဲလားစသဖြင့်ပါဝင်နေပါတယ်။လှုပ်ဆောင်ချက်တွေကလည်းမမျှတပါဘူး။နိုင်ငံတွေအချင်းချင်းကြားမှာပူးပေါင်းကြံစီပြီးတော့ထိခိုက်အောင်လှုပ်ဆောင်တာတွေတွေ့ရပါတယ်။အတိအကျမှတ်တမ်းတွေအရလည်းအစ္စရေးပေါ်မှာခွဲခြားဆက်ဆံတာကိုတွေ့ရပါတယ်။လူ့ခွင့်ရေးကောင်စီဖွဲ့စည်းခြင်းကစပြီးတော့ကောင်စီနေနဲ့အစ္စရေးကိုဖြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တွေချမှတ်တာဟာကျန်တဲ့ကမ္ဘာနိုင်ငံအလုံးပေါင်းပေါ်မှာချမှတ်တာထက်ပိုပြီးတော့များနေတာကိုတွေ့ရပါတယ်
။ခုနကသမ္မတဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟေလီကလည်းအဲ့ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ကောင်စီကနေအမေရိကန်နှုတ်ထွက်ရခြင်းအကြောင်းရင်းနှစ်ကိုရှင်းပြခဲ့ပါတယ်
။ First, there are many unfree countries that simply do not want the council to be effective.A credible human rights council poses a real threat to them. So they
are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to do anything. They are not going to be able to ရုရှားတရုတ်ကျူဘားနဲ့ဗင်နီဇွီလာတို့ဟာလူ့ခွင့်ရေးကောင်စီပြုပြင်ပြောင်းလဲမှုအမေရိကန်ရဲ့ကျူဘားမှုကိုကြီးခဲ့တဲ့တစ်နှစ်ပတ်လုံးနှောက်ယှက်ဟန်တာခဲ့ကြတာဖြစ်တယ်လို့လည်းတမတ်ကြီးဟေလီကရှင်းပြခဲ့ပါတယ်။ဒုတိယနှုတ်ထွက်ရခြင်းအကြောင်းကပိုပြီးစိတ်ပျက်စရာကောင်းတယ်လို့လည်းတမတ်ကြီးကပြောပါတယ်
။ There are several countries on the Human Rights Council who do share our values. Many of them strongly
လူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတို့ဟာကျမတို့နဲ့စံတန်ဘိုးတွေတူကြတာတွေ့ရပါတယ်။အများစုကကျမတို့ကောင်စီမှာဆက်နေကြဖို့တိုက်တွန်းခဲ့ကြပါတယ်။ကောင်စီမှာအနိုင်ကျင့်ခံကြရတာတွေအတွက်သူတို့ကမျက်နှာပူခဲ့ကြပါတယ်။ကျူဘား၊ဗင်နီဇွီလား၊ကွန်ဂိုအစရှိတဲ့ကောင်စီမှာပါဝင်တဲ့နိုင်ငံတွေရဲ့ကြောင်သူတော်ဆံမှုတွေကိုသူတို့ကအမေရိကန်မြင်တယ်လို့ပဲထိတ်လန့်တုန်ထုတ်ခဲ့ကြပါတယ်။ဒါပေမဲ့လို့လေကျမတို့နဲ့စံတားချက်တွေတူတဲ့ဒီနိုင်ငံတွေဟာလက်ရှိကောင်စီမှာဖြစ်နေတဲ့အခြေအနေတွေကိုစိန်ခေါ်ဖို့စက်တီမရှိခဲ့ကြပါဘူးလို့နီကီဟေဒီကပြောသွားတာဖြစ်ပါတယ်။ဒါကြောင့်လေအမေရိကန်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပါတယ
်။ Many of these countries argue that the United States should stay on the Human Rights Council because Americans
ဒီကောင်စီဖွဲ့ပြီးအများပြားကအမေရိကန်ကိုလူ့ခွင့်ကောင်စီမှာဆက်နေဖို့ပြောပါတယ်။ကောင်စီမှာအမေရိကန်ပါဝင်ခြင်းအဖြစ်ဂုဏ်သိက္ခာရှိလို့ဖြစ်တယ်လို့ယူဆကြပါတယ်။အဲ့ဒီအချက်ကကကျမတို့ကောင်စီကနေနှုတ်ထွက်ရတဲ့အဓိကအချက်ပါပဲလူ့ခွင့်ကောင်စီကလူ့ခွင့်ကိုလေးစားလိုက်လာတဲ့နိုင်ငံတွေကိုတိုက်ခိုက်ပြီးလူ့ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုကာကွယ်နေမယ်ဆိုရင်အမေရိကန်ပြည်ထောင်စုကဒီလိုအဖွဲ့အစည်းကိုဘယ်လို့မှ ထောက်ခံမှုမပြနိုင်ပါဘူးလို့တမချီဟေလီကပြောသွားတာဖြစ်ပါတယ်။လူခွေးကောင်စီကနေအမေရိကန်ကခုလိုနှုတ်ထွက်တာဟာခုဒီချိန်မှလည်းမဟုတ်ပါဘူး။သမ္မတဟောင်းဂျော့ဂျ်ဘူးဘွတ်ရှ်ရဲ့ထက်ကလည်းလူခွေးကောင်စီကိုသုံးနှစ်ကြာဝိုင်းကျင်ခဲ့ပြီးတဲ့နောက်သမ္မတဘရက်အိုဘားမားလက်ထက်ကျမှသာပြန်လဲကောင်စီအဖွဲ့ဝင်ဖြစ်လာခဲ့တာဖြစ်ပါရဲ့ရှင်။